မင်္ဂလာညနေခင်းပါသောတာရှိပါရှင် VU American တိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ21ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါမယ်
ကျမကတော့ဆုမြတ်မွန်ပါရှင်အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒီသမ္မတဒေါ်နယ်ထရမ့်ကိုပေးပို့တဲ့နှုတ်ထွက်စာရဲမှာဒီသမ္မတရဲ့မူဝါဒတွေအပေါ်သဘောထားကွဲပုံရတဲ့အချက်တွေကိုထောက်ပြထားပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကဂက်ထရစ်လေးစိတ်ကိုပြန်လည်ဖွင့်နှစ်လိုက်ပြီးတော့ခီးစံတချို့ကိုပြန်လည်ပြေးဆွဲနေပါပြီဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စီရင်နယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လီလာကြော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကအကြေညာလိုက်ပါတယ
် NCA လက်မှတ်ရေးထိုးပြီးဖြစ်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲနှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကဒီနိုင်စင်းလေးအဖွဲ့မှ
ပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရင်နဲ့ထာဝရငြိမ်းချမ်းရေးအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ကြေညာချက်ကိုတမတော်ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆေးရေးညွှန်ကြားမှုဗိုလ်ချုပ်ထွန်းထွန်းညီကသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူတမတော်ကထုတ်ပြန်လိုက်တဲ့ကြေညာချက်ပေါ်လက်တလောတမတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တအန်းပလောင်ခေါ် TNLA တပ်ဖွဲ့ကကြိုးဆိုလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်နိုင်တဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်
American ကာကွယ်ရေးဝန်ကြီး James Mattis ရာထူးကနေအနားယူတော့မယ်လို့သမ္မတ Donald Trump ကကြေညာခဲ့ပြီးထွက်ပေါ်လာတဲ့ဝန်ကြီး Mattis ရဲ့စာရဲကရေးသားချက်တွေအရသူရာထူးကနေနှုတ်ထွက်လိုက်ပုံရပါတယ်သမရအနေနဲ့သူနဲ့သဘောထားအမြင်တူတဲ့ကာကွယ်ရေးဝန်ကြီးရှိတဲ့နယ်လို့ယုံကြည်တဲ့အတွက်သူရာထူးကနေနှုတ်ထွက်တယ်လို့သမရကိုပေးပို့တဲ့စာရဲမှာရေးထားပါတယ်။ Syria မှာ IS စစ်သွေးကြွတွေကိုချေမှုန်းလိုက်နိုင်မည်မို့ American တပ်တွေရုတ်တော့မယ်လို့သမရ Trump ကြေညာခဲ့ပြီးနောက်တည့်မှာပဲကာကွယ်ရေးဝန်ကြီးနှုတ်ထွက်တော့မယ်တဲ့တင်ထွက်လာခဲ့တာပါ။ Syria ကိုဆဲလွတ်ထားတဲ့ American တပ်တွေကိုလောလောဆယ်ရုတ်သိမ်းဖို့မတင်သေးဘူးလို့ Pentagon စစ်ဌာနချုပ်ကပြောထားချိန်မှာသမရကမျှော်လင့်မထားပဲကြေညာခဲ့တာဖြစ်ပါတယ်။ကျယ်လေးပွင့်ရေရက်ဗိုလ်ချုပ်ကြီးဟောင်းတယောက်ဖြစ်တဲ့ဝင်းကြီးမက်ဒစ်ဆီရဲ့စာရဲမှာတမရရဲ့မူဝါဒတွေအပေါ်သဘောထားကွဲပုံရတဲ့အချက်တွေကိုလည်းထောက်ပြထားပါတယ်။အမေရိကန်လုံခြုံရေးတာယာဝါပြောရင်းနဲ့တံပိုးထားတဲ့အရာတွေအပြင်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာစေရေးအတွက်အရေးကြီးတဲ့ကိစ္စတွေကိုအတက်နိုင်ဆုံးလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့ကာကွယ်ရေးဝင်းကြီးမက်ဒစ်ကရှင်းသားထားပါတယ်။တမရထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒကအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်တယ်ဆိုတာကိုတမရစီပေးပို့တဲ့ကာကွယ်ရေးဝင်းကြီးမက်ဒစ်ရဲ့စာရဲမှာရည်ညွှန်းပြောချင်ပုံရပါတယ်။James Mattis ဟာကာကွယ်ရေးဝန်ကြီးတာဝန်ကို2019ဇန်နဝါရီလမှစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။လက်ရှိရာထူးကိုတော့2019 February လအထိထမ်းဆောင်သွားမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့ဝင်ရေးတွက်ကိုသီးသီးသာသာရှော့ချသွားဖို့သမ္မတ Trump ကစဉ်းစားနေပါတယ်။အာဖဂန်မှာရှိတဲ့အာဖဂန်နိုင်ငံမှာ American တပ်ဖွဲ့ဝင်14,000ကျော်ရှိပြီးတော့အကြမ်းများအဖြစ်ထပ်ဝက်လောက်ကိုရှော့ချဖို့စဉ်းစားနေတာဖြစ်တယ်လို့လည်းပြောပါတယ်။တပ်တွေရှော့ချဖို့စဉ်းစားနေတဲ့အစီအစဉ်ရ American တပ်ဖွဲ့ဝင် 9,000 ခန့်ကိုလာမယ့် January လမှာစပြီးပြန်ခေါ်သွားမှာဖြစ်ပြီးတော့ General တပ်ဖွဲ့ဝင်တွေကိုတော့အဲ့ဒီနောက်ပိုင်းမှာဖြည်းဖြည်းချင်းပြန်လည်ရုပ်သိမ်းသွားမှာဖြစ်ပါတယ်။အာဖဂန်မှာရှိတဲ့ American တပ်ဖွဲ့တွေဟာအဲ့မှာရှိတဲ့ NATO တပ်ဖွဲ့ရဲ့အစိတ်ပိုင်းတည်းဖြစ်ပြီးတော့သူတို့ရဲ့အဓိကလုပ်ငန်းစဉ်ကတော့အာဖဂန်တပ်တွေသူတို့နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူနိုင်အောင်လေ့ကျင့်ပေးတာရင်းနဲ့အကြံပေးဖို့ဖြစ်ပါတယ်။သမ္မတ Trump ရဲ့အစိုးရအဖွဲ့ကတော့အာဖဂန်နစ္စတန်နိုင်ငံကစစ်ပွဲကိုအဆုံးသတ်ဖို့အတွက်တာလီဘန်တွေနဲ့ဆွေးနွေးပြောဆိုတာအပေါ်ဝင်သဘောတူညီချက်တစ်ခုရနိုင်ဖို့ကြိုးပမ်းနေပါတယ်။ American ကာကွယ်ရေးဝန်ကြီး James Mattis ကတော့အခုတစ်ပတ်အတွင်းသမ္မတ Trump စီကိုပေးပို့ခဲ့တဲ့ယာယီကနှုတ်ထွက်စာထဲမှာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ထူးဖော်ပြထားခြင်းမရှိပေမဲ့သမရအနေနဲ့သူနဲ့သဘောထားအမြင်ချင်းတူညီတဲ့ကာကွယ်ရေးဝန်ကြီးရတဲ့လေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရယာယီအတုံးစရိတ်ဥပဒေချမ်းကိုအောက်လွှတ်တော်ကအကြာသာပေးနေကအတည်ပြုခဲ့ပါတယ်။ Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်မှထောက်ခံမဲ218မဲ၊ကန့်ကွက်မဲ185မဲနဲ့အတည်ပြုလိုက်တာပါ။အထက်လွှတ်တော်မှဒီကနေ့ Sabido make me ubri jango. A tell the dog are a pet chame a lam yani bare. The ubri jango lodoma digani a dima punaye, the gang tinga salo. A soya lung and the two led bamboo yas I met in a pinny bare. Bodhuni runga a tell the dog at the bugate ubri jango, lemmet home of a hope who looked them rat trunga, pyojagiraba. Republican take down the Madrigo Jada Rene Runga, Indurogo, Miole Matave call you dress on the door. The nine south port at Donsay Mayaye, Ubri Jango, Lemon Matobulo at the Big Evare. Sedinica Salo, the Soya Lungan, Yasayaye, Lungan, Labo, the Bola, Leban, Nayanlo, Jay at Donsay Tema, Tabo, Gisago, Leto, Madrina, Swinigare, Tramia, Juga, Wakadi Rema, America, and now down by Mexico, Nezagani, Tiamo, and Nangam Yanduri, Wiamala, and Lu, the Tangames, Rekadi, Bawe Mare.
ပြည်ထောင်နိုင်ငံရဲ့လင်းအဆင့်တက်ဒုတိယအများဆုံးဒေသိတ်ကိုဒီကနေ့မှာကန်တာချက်တချို့နဲ့ဖွင့်လိုက်ပါတယ်ကက်ဒရစ်လင်ကွဲပေါ်မှာပြန်စမ်းနေတဲ့ဒရုန်းယာဉ်ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကတွေ့ရှိခဲ့တဲ့အတွက်လင်းခီးစဉ်တွေရပ်ပစ်ခဲ့ရတဲ့အတွက်အလရဲ့ခီးထွက်ကြတဲ့ထောင်ပေါင်းများစွာသောခီးစဉ်တွေရဲ့ခီးစဉ်တွေလည်းနောက်နေ့ခဲ့ပါတယ်ခီးစဉ်တွေနေနေကလ ဒီရင်ခီးစဉ်နဲ့နောက်နေမသွားအောင်ရဲတပ်ဖွဲ့ကဆောင်ရွက်ပေးနိုင်တဲ့အခြေအနေတော်များများရှိတယ်လို့လဲ success ရဲ့ကျုပ်စတီဗာရီကပြောပါတယ်လက်ရှိဖြစ်ရကိုကြည့်ရင်ကက်ဒရစ်လေးသိပ်ဘက်ကတုံးရင်နှစ်ပတ်သက်ပြီးကိုင်းတဲ့ဆောင်ရွက်မှုအားနည်းတာကိုမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့လဲလေးသိပ်အရာရှိဝဒရော့ကဘီဘီစီသတင်းဌာနကိုပြောပါတယ်ဒီလိုရဲ့ဟာလေးရင်ခီးစဉ်နဲ့နောက်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.19kHz 16693 5.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပေါ့ကြနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စီးရေလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရပ်ဆိုင်းထားမယ်လို့မြန်မာစစ်တပ်ကကြေညာလိုက်ပါတယ်။ဒီကာလအတွင်းမှာဒီတနင်္ဂနွေလုံးအပြစ်ခတ်ရပ်ဆိုင်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲကြေညာပါတယ်။စစ်ရေးရပ်ဆိုင်းထားစဉ်ကာလအတွင်းမှာစစ်စင်ရေးနယ်မြေအလိုက်ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ညှိနှိုင်းဆွေးနွေးသွားဖို့ဖြစ်ပြီးတော့လိုအပ်တယ်ဆိုရင်တပ်မတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်တိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးသွားမယ်လို့ထုတ်ပြန်ချက်မှပါရှိပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဒီငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်1ကနေ5အထိအချက်4ချက်ကိုအလေးထားလိုက်နာဖို့လိုတယ်ဆိုတာကိုလည်းပြောထားပါတယ်။မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်3ဘွဲ့ဖြစ်တဲ့တအောင်းပလောင်အဖွဲ့ DNLA ၊ကိုးကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစစ်ရေးဆိုင်ရာဆောင်ရွက်မှုတွေကိုအရင်ရက်ပြီးတော့စစ်ရေးနီးလမ်းမှအပနိုင်ငံရေးလမ်းနဲ့ဒီအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်ဆိုတဲ့ဒီဇင်ဘာ12ရက်နေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ကိုလည်းစစ်တပ်ရဲ့ကြေညာချက်ထဲမှာအရင်ဆုံးဖော်ပြထားတာတွေ့ရပါတယ်
။မြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနအောက်မှာရှိတဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရွှေ့ဖို့လုံထုံးလုံနည်းနဲ့အညီဆက်လက်ဆောင်ရွက်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညချရေးမှူးချုပ်ဦးစော်ထေကဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီလိုရွှေပြောင်းတာဟာပြည်ထောင်စုအစိုးရအတွင်းပြည်ပြောင်းပြောင်းလဲရေးကိုအောက်ခြေကစပြောင်းတာဖြစ်ပြီးဗဟိုဦးစီးချုပ်ကင်မှုကိုချော့ချရေးနဲ့ပေါ်ပေါက်လာမဲ့ဖေရယ်ပြည်ထောင်စုအုပ်ချုပ်ရေးစနစ်အတွက်ပြင်ဆင်ဖို့တမရရညွှန်ကြားချက်နဲ့ညီဆောင်ရွက်တာလို့လည်းဦးစော်ထေကရှင်းပြသွားပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့အတိုင်းပြည်ထောင်စုအစိုးရအနေနဲ့ပြည်ထောင်စုဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေလိုအပ်သလိုဖွဲ့စည်းပြီးတာဝန်သတ်မှတ်ဖို့လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်တာဖြစ်တယ်လို့လည်းဆိုပါတယ်။အခုလိုပြောင်းလဲဖို့အတွက်ပြည်ထောင်စုဝန်ကြီးဦးမင်းသူကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးအဖြစ်ပြောင်းလဲခန့်ထားခဲ့တဲ့အကြောင်းပြောဆိုပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရွှေ့ပြောင်းတာဟာတစုံတဦးအစုအဖွဲ့တစ်ခုရဲ့အကြံပေးချက်တိုက်တွန်းချက်အရာဆောင်ရွက်တာမဟုတ်ဘူးလို့လည်းဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အရင်ကဒီဌာနကိုတက်မတော်ကင်တွယ်တဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာတခြားလုံးထားခဲ့တာဖြစ်ပါတယ်။အခုမှပထမဆုံးအယက်သားတက်မတော်ဦးဆောင်တဲ့ပြည်ထောင်စုဆိုရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုပြောင်းရွှေ့ဖို့ပြင်ဆင်တာဖြစ်ပါတယ်ခင်ဗျာ
။နီဆန်ကားလုပ်ငန်းကြီးရဲ့အကြီးအကဲဟောင်းကာလော့စ်ဂွန်အပေါ် Japan so ya shini riga, now ta muri ne mu pun like da zang, digni da zang nima, amagane, choka, luna me, mio linja dui, piadwagi bari. Toko by jini myona murega, songsho murigo, komuniga, songsho dolo locate, lu suswege at the dure ma bawe mare. Natang shakuni donga, gabada one, banai, eja dairy, chickhezinga. Toko by jini myona murega, dollar, such house, dambo, songsho nire, amagan sajo rigo, nisan komunigo, yai, club young jugo, a danger locate, lu japan di alu shini riga, piawari. နှစ်ထောင်တစ်ဆယ်ခုနှစ်ကနေနှစ်ထောင်ဆန်ခါခုနှစ်အတွင်းနေဆန်းကုမ္ပဏီကရရှိတဲ့သူ့ရဲ့ဝင်ငွေကိုလျှော့ပြရဲဆိုတဲ့ဆက်ဆွဲချက်တွေနဲ့ကာလော့စ်ဂွန်ကိုနိုဗ်ဘာ19ရက်နေ့ကဖမ်းဆီးထားတာပါသူ့ကိုဆက်လက်ဖမ်းထားဖို့အတွက်တရားလိုရှင်းနေရတဲ့တောင်းဆိုချက်ကိုတိုကျိုတရားရုံးတစ်ခုကပေးချခဲ့တာကြောင့်ခရစ်စမတ်မတိုင်ခင်အာမခံနဲ့ပြန်လွတ်လာနိုင်မယ်ဆိုတဲ့မျှ
ခုဖြစ်ပေါ်ခဲ့တာကြောင့်လူ73ဦးထက်မနည်းသေဆုံးပြီးတော့10ဦးဒဏ်ရာရသွားပါတယ်။ဒီသုံးသူတွေ71ဦးဟာပိုလန်နိုင်ငံသားတွေဖြစ်ပြီးတော့ကျန်2ဦးကတော့ချက်နိုင်ငံသားတွေဖြစ်တယ်လို့မိုင်းနက်တာဝန်ရှိသူတွေကပြောပါတယ်။ထိခိုက်မှုကြောင့်ဆင်းရဲတင်ထားတဲ့လူ2ယောက်ထက်ကတယောက်ကတော့ဆုံးရရတဲ့အခြေအနေမှာရှိတယ်လို့ချက်ရုပ်မြင်သံကြားသတင်းကပြောပါတယ်။နိုင်ငံရှိပိုင်းကကဗီနာမြို့အနီးကမိုင်းနက်တစ်ခုရဲ့မြေအောက်ပေပေါင်း2600လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီဖြစ်ရကြောင့်မိုင်းတွင်းလုပ်ငန်းတွေရပ်တန့်သွားသလိုအခြားမိုင်းတွင်းလုပ်သားတွေကိုလည်းပေးလို့ရရှိပြောင်းပေးခဲ့ရတယ်လို့မိုင်းတွင်းတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာဒီကနေ့ဆက်ပြီးမီးလောင်နေမဲ့ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတယ်လို့ OKD ချောင်းမီးသွေးထုတ်လုပ်ရေးကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ခင်ဖြစ်တဲ့နေရာကိုပိုလန်ဝန်ကြီးချုပ်မာဇက်မာတာဝစ်စကီနဲ့ချက်ဝန်ကြီးချုပ်အန်ဒရီဘာဘီစ်တို့ဒီကနေ့တွားရောက်ဖို့ရှိသလိုမိုင်းနဲ့ပောက်ကွဲမှုမှာထိခိုက်ခဲ့ရတဲ့မိသားစုဝင်တွေကိုဝန်ထမ်းစကားလည်းပြောကြားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်ဒေသတစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စီးရေးလှုပ်ရှားမှုတွေကိုဒီကနေ့ကစလို့လေးလကျော်ကြာရက်ဆိုင်မှာဖြစ်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။တချိန်တည်းမှာပဲတနိုင်ငံလုံးအပြစ်ခတ်ရက်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောရေးမထိုးရသေးတဲ့အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးတော့မှာဖြစ်ကြောင်းလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ပဲကြေညာလိုက်တာပါ။ဒီအကြောင်းကိုရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကန်တုံးဘွဲဖြစ်တဲ့တန်ဟန်ပလောင်တပ်ဖွဲ့ GNL ကိုးကန်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ကစီးရေးဆိုင်ရာဆောင်ရွက်မှုတွေကိုဥစွာရပ်တန့်ပြီးစီးရေးနိလက်မှအပနိုင်ငံရေးနိလက်နဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဆက်လက်ပါဝင်သွားမယ်လို့ဒီဇင်ဘာလ12ရက်နေ့ကထုတ်ပြန်ကြေညာထားတာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ကြေညာချက်မှာအရင်ဆုံးဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုငြိမ်းချမ်းရေးကော်မရှင်ကကြိုဆိုထောက်ခံကြောင်းနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကြေညာထားတာကိုလည်းဖော်ပြပြီးအဲ့ဒါနဲ့ဆက်လင်းပြီးတော့
တက်မတော်အနေဖြင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှိမြောက်တိုင်းစစ်ဌာနချုပ်နယ်မြေအရှိပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေနှင့်သတိကံဒေသတိုင်းစစ်ဌာနချုပ်နယ်မြေများရှိ NCA လက်မှတ်ရေးထိုးရန်ကြံရှိနေသေးသောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများအားလုံးနှင့်စစ်ခတ်တိုက်ခိုက်မှုရစေးရေးအတွက်အဖွဲ့တစ်ဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားရန်လိုအပ်မည်ဟုယူဆပါသည်။အပိုက်၃တမတော်အနေဖြင့်ယင်းတို့ညှိနှိုင်းဆွေးနွေးမှုများပြုလုပ်နိုင်ရန်2018ခုနှစ်ဒီဇင်ဘာလ21ရက်မှ2019ခုနှစ်ဧပြီလ30ရက်အထိစစ်စင်ရေးနယ်မြေအလိုက်စီရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်ပေးပါမည်။
အဲ့ဒါကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ကြေညာချက်ကိုတက်မတော်ပြည်သူဆက်ဆံရေးနဲ့စိတ်တက်စစ်စင်ရေးညွှန်ကြားရေးမှူးဗိုလ်ချုပ်ထွန်းထွန်းညီကဒီဇင်ဘာလ21ရက်တောက်ကြာနေ့မှာသတင်းမီဒီယာသမားတွေကိုဖတ်ပြသွားတာပါ။အဲ့လိုစစ်စင်ရေးရစိုင်းထားစဉ်ကာလအတွင်းစစ်စင်ရေးနယ်မြေအလိုက်ဒိုင်းအန်သာလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအပါအဝင်ငြိမ်းချမ်းရေးဆိုင်ရာတွေကိုအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ညှိနှိုင်းဆွေးနွေးတော့ဖို့ဖြစ်ပြီးလိုအပ်တဲ့ဆိုရင်တက်မတော်ကလည်းသက်ဆိုင်ရာနယ်မြေအလိုက်ဒိုင်းမှုတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးပေးသွားမယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီညှိနှိုင်းဆွေးနွေးရေးအဖွဲ့ကိုအမှတ်နှစ်စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြေးကဦးဆောင်ပြီးတော့သက်ဆိုင်ရာဒိုင်းမှုတွေအပါအဝင်တက်မတော်အဆင့်မြင့်ရရှိကြီး၈ဦးနဲ့ဖွဲ့စည်းထားပါတယ်။ဒါအပြင်
NCA လက်မှတ်ရေးထိုးပြီးဖြစ်သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့နှင့်လည်း NCA သဘောတူစာချုပ်ပါအချက်လက်များအတိုင်းဆက်လက်ဆွေးနွေးသွားမည်ဖြစ်ပြီးလိုအပ်ပါကညီနိုင်ဆွေးနွေးရေးအဖွဲ့မှအဖွဲ့ချင်းအလိုက်ဆွေးနွေးပေးမည်ဖြစ်ပါသည်
။အဲဒီလိုပြစ်ခတ်တိုက်ခိုက်မှုရစရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ညီနိုင်ဆွေးနွေးတဲ့နေသူတစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတော်ကောက်ဝေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ချက်ထဲကအချက်2ကနေ5အထိအချက်4ချက်ကိုအလေးနဲ့ထားလိုက်နာဖို့လိုမယ်ဆိုပြီးတိကျရွေးနှုတ်ဖော်ပြထားပါတယ်။အဲ့ဒီ4ချက်ကတော့သဘောတူစာချုပ်တွေအတိုင်းဂရီတည်ဖို့ငြိမ်းချမ်းရေးသဘောတူညီချက်တွေအပေါ်အမြန်မထုတ်ဖို့ဒေသခံပြည်သူတွေအပေါ်ဝန်တို့ဝန်ဖို့မဖြစ်စေဖို့နဲ့နိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုအတိအကျလိုက်နာဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။အထူးတလည်လိုက်နာဖို့ထက်သွင်းဖော်ပြမထားတဲ့အချက်တွေကတော့နံပါတ်၁အချက်ဖြစ်တဲ့ထာဝရငြိမ်းချမ်းရေးရယူရန်အတွက်အမှန်တကယ်စံထားရှိရန်ဆိုတာနဲ့နံပါတ်၆အချက်ဖြစ်တဲ့ဒေါတာဝန်ရေတုံမနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီမိုကရေစီရှောက်လန်းမှုကိုလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေပါ။ဒါ့အပြင်တစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခိုက်တာဒေသခံတွေအပေါ်အနိုင်ကျင့်တာတွေမလုပ်ဖို့အစိုးရအုပ်ချုပ်ရေးရန်နေရာအစဉ်စဉ်လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေးလူလူရဲ့အသက်အိုးအိမ်စီးစဉ်အကျိုးစီးပွားတွေကိုထိခိုက်မှုမရှိစေရေးတာဝန်ယူဖို့ပြောထားပြီးအဲဒီလိုဖြစ်ရပ်တွေပေါ်လာရင်တော့တမတော်အနေနဲ့လူဝတ်တလူဒါစီဆောင်ရွက်မယ်လို့လည်းသတိပေးထားပါတယ်။တစ်ဆက်တည်းမှာပဲ
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့သောငယ်မီများအတွင်းရှိကြိုက်ပွဲဆောင်ပြည်သူများအတွက်ရင်းတို့၏မူလနေရပ်များသို့အမြန်ဆုံးပြန်လည်ရွှေ့ပြောင်းနေရာချပေးနိုင်ရေးဆောင်ရွက်ရန်ဖြစ်ပြီးတမတော်ကလိုအပ်သလိုပူပေါင်းကူညီစောင့်ရှောက်ပေးသွားပါမည်
။တမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးဘူချုပ်ထွန်းထွန်းညီပါ။တမတော်ကောင်ရွေးဦးစီးချုပ်အရင်ကပြောထားဘူးလေ2020ပြည့်နှစ်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြီးမြောက်စေဖို့တန်ဋိဌာန်ချထားတယ်ဆိုတာကိုထပ်ဖော်ပြထားပြီးဒိုင်းရင်သားလက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့လည်းအဲ့ဒီအတိုင်းကြေပြူကြပြီးတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးပြည်ထောင်စုသဘောတူစာချုပ်ချိုးဆိုနိုင်ရေးတတ်မှတ်လုပ်ငန်းစဉ်တွေအတိုင်းပြီးမြောက်အောင်မြင်တဲ့အထိဆက်ပြီးအကောင့်အထည်ဖို့ဆောင်ရွက်သွားကြရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းသတင်းပေးပို့ထားတာပါတစ်ဆက်တည်းမှာပဲနားဆင်ရမယ့်သတင်းလွှမ်းမှာတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာလီလာကြာတိုက်ပွဲတွေရက်ဆိုင်ထားပြီးဆွေးနွေးဖို့မြန်မာစစ်တပ်ကကြီးညာလိုက်တဲ့အပေါ်လက်တလောတက်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNL တအန်းပလောင်ဖွဲကကြိုးဆိုလိုက်ပါတယ်ဒါပေမဲ့လည်းအပြစ်ခတ်ရစေးကြီးညာတဲ့အထက်မှာစီးရီးတင်းမာမှုတွေကြုံနေရတဲ့ရခိုင်ဒေသမပါဝင်တာကြောင့်ငင်းငယ်ကြီးအလားအလာပေါ်ဆိုရင်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်နေတာပါနှစ်ပေါင်း30လောက်အတွင်းပထမဆုံးအကြိမ်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရစေးကြောင်းကြီးညာလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ VUE မြန်မာပိုင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါရဲ့ရှင
်ဟုတ်ကဲ့တမတော်ကထုတ်ပြန်လိုက်တဲ့ကြီးညာချက်မှာ TNL ခေါ်တအန်းပလောင် MNDA ခေါ်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအပါအဝင်ထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးသွားမှဖြစ်ကြောင်းဖော်ပြထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာဒရင်းမီဒီယာတွေနဲ့တွေ့ဆုံစဉ်အခုလိုပြောကြားပါတယ
်မြန်မာနိုင်ငံကျွန်တော်အစ်မောက်ဒီတောင်မှရှိတဲ့ TNL အဖွဲ့ MND အဖွဲ့တော့နော် AA အဖွဲ့အဲ့ဒီအဖွဲ့နေပြီးတော့သူတို့တက်ကနေပြီးတော့စီးနဲ့ပတ်သက်ပြီးတော့ဆန္ဒဖို့ဆန္ဒရှိတဲ့ကြောင်းနဲ့ညီနဲ့တည်ရှိမှုဆန္ဒရှိတဲ့ကြောင်းနဲ့ဒီလိုထုတ်ပြန်ခဲ့တာလည်းကျွန်တော်တတိပြုပါတယ်။အဲနိုင်ငံတော်ဘိုင်းကလည်းဒါကိုချူဆွေးတဲ့အားလည်းထုတ်ပြန်နေပြီဖြစ်ပါဒါလည်းကျွန်တော်ဒါလည်းသုံးတတ်ပါတယ်။သုံးတဲ့အခါကျွန်တော်တို့ကဒါဆိုလို့ရှိရင်လည်းဒီသုံးဘွက်တွေတင်မလို့တော့ဘူး။ဇာတ်နဲ့ကိစ္စလည်းသူစဉ်းစားဖို့တူတယ်လို့ကျွန်တော်ယူဆရတဲ့ကြောင်းတက်မလို့ရနေပြီးတော့ကျွန်တော်သုံးဖြတ်ချက်တစ်ခုဆက်ခဲ့တာရှိပါတယ်။ကျွန်တော်ကဦးစီးပြီးတော့ဒီထောင်သုံးဖြတ်ချက်ဆက်ခဲ့တာဖြစ်ပါတယ်။ဒီသုံးဖြတ်ချက်ကိုကျွန်တော်တို့ကျွန်တော်ဖတ်ကြားပြီးပြောပြပါမယ
်ဒီလိုပြောကြပြီးတဲ့နောက်တမတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြီးညာချက်အပြည့်အစုံကိုဗိုလ်ချုပ်ထွန်းထွန်းညီကဖတ်ကြားပြခဲ့တာဖြစ်ပါတယ် TNL ကတအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကဒါဟာကောင်းမွန်တဲ့ခြေလှမ်းတရက်လို့ရှုမြင်ကြောင်းအခုလိုပြောပါတယ
်အဲ့ဒီကြီးညာတဲ့ပုံမှာတော့ဒါကောင်းမွန်တဲ့ခြေလှမ်းတရက်အနေနဲ့တော့ကျွန်တော်တို့မြင်ပါတယ်ဒီကပို့ပြီးတော့မှတိုင်းငံလုံးကိုတိုက်ခိုက်ဒါဒီ yes yes ဆိုင်မယ်လို့ကြီးညာမယ်ဆိုရင်တော့ဒါအတိုင်းထက်လို့ဒီကပူပြီးကောင်းတယ်လို့မြင်ပါတယ်။ဒါဖြစ်လဲဆိုတော့အခုရခိုင်မှာတိုက်ပွဲတကယ်တင်းနေတယ်။ကြီးညာတဲ့ပုံစံကတော့ရခိုင်တော့မပါတဲ့သဘောရှိပါမယ်။ကြီးညာထားတဲ့တိုင်းတကယ်အလုံးလုံးကြမယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်ရဲ့မဟာမိတ်အင်းနဲ့စကားပြောကြမယ်ဆိုရင်အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒီကြီးညာချက်က
ရှိကူသွားချင်တော့ညာလေပဲရက်တန်သွားနိုင်တဲ့အနေထားကြီးဖြစ်နေတဲ့အခြေအနေကြီးရှိပါတယ်။စကိုင်းပြည်မှာအခြေစိုက်တဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်နဘာခနယ်မြေမှာအပြည့်ရဖို့မထည့်သွင်းတဲ့အပေါ်မှာတော့
လက်ရှိမှာအဲ့ဒါတော့ဆွေးနွေးပြီးဖြစ်ရှိမှရမယ်ဒါအထုတ်မှာမဟုတ်ဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့တကယ်လို့သူကအခုနဘာခါကိုပြည့်ရတယ်လို့ကျင်ညာစစ်စစ်မလုပ်ပါဘူးကျင်ညာလိုက်ရင်အေးရဲတပ်ဖွဲ့ရေဦးကြောက်တော်လို့ရေသေးတော်ဘူဒီတော်ပုံကြုံပေါ်အဲ့နေရစက်တွေထိဝင်လာတဲ့အေးတပ်ဖွဲ့တွေတရှိမှုဆိုတာဒီမှပြရောက်သွားတယ်။အဲ့လိုအနေထားမျိုးမှာတော့သူကဆွေးနွေးပွဲမှာ
NCA ကိုလက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့ပါဆွေးနွေးမှဖြစ်ကြောင်းကြေညာချက်မှဖော်ပြထားတဲ့အတွက်လက်တလောကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ယာယီရက်ဆိုင်ထားတာကိုဖြေရှင်းနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်ဒီကြေညာချက်အပေါ်မှာတော့
ဒီဥကြေညာချက်မထွက်ခင်ထီရတာ98မှာတော့ကြောင်းငင်းလုပ်ငန်းစဉ်ရက်တန့်ပြီးလျှော့ကြတာပေါ့ကဲတော့ဒီကြံရတဲ့တက်တော်မဟုတ်ပါဘူးငင်းငင်းကော်မရှင်ကဒီတခြားဆွေးနွေးခဲ့တာရှိတယ်လေတခြားဆွေးနွေးခဲ့ပြီးတော့အတုံးပွဲနဲ့အပြန်လန်းပြင်ရတဲ့တွေထုတ်ပြီးသဘောတူညီချက်ရထားတဲ့အခြေခံပေါ်မှာဒီအခုစစ်စစ်ရဆိုင်နေဆိုတော့နောက်ဆက်တဲ့ပါလာတာပေါ့နော်ပြောမယ်ဆိုရင်ရှော့ကြနဲ့ငင်းငင်းလုပ်ငန်းစဉ်ကိုပြန်ပြီးတော့တွန်းတင်တယ်လို့ပဲပြောရပါလိမ့်မယ
်တက်မတော်ရဲ့ကြီးညာချက်ကိုအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကကြိုးဆိုလိုက်ပြီး NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးခိုင်မာဖို့နဲ့ကြံရှိဖွဲ့ကိုလည်း NCA လက်မှတ်ရေးထိုးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်တက်မတော်ကအခုထုတ်ပြန်လိုက်တဲ့ကြီးညာချက်မျိုးဟာမြမဆိုရှယ်လစ်လမ်းစဉ်ပါတီဖျက်သိမ်းခဲ့တဲ့1988ခုနှစ်နောက်ပိုင်းမှာပထမဆုံးတရားဝင်ထုတ်ပြန်တာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြီးဆုံးသွားတဲ့ကျုံမြန်မာနှစ်နိုင်ငံနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့ 2+2 စတုဒ္ဒအကြိမ်ဆွေးနွေးပွဲနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသပ်တာတွေရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မကြသေးခင်ကမှအစ်ဖွဲ့လိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်အပါဝင်တက်မတော်ထိတ်တန့်အရာရှိတွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံရမှာသတင်းရယူခွင့်အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာစစ်တပ်တာဝန်ရှိသူတွေကကတိပြုလိုက်ပါတယ်။ဒါပေမဲ့လည်း Writing သတင်းဌာနကမြန်မာသတင်းတောက်နှစ်ယောက်ထောင်နဲ့အပြစ်ပေးထားတဲ့ကိစ္စမျိုးတွေမှာတော့တက်မတော်အနေနဲ့ဝင်ရောက်ဆက်ဖက်ခွင့်မရှိကြောင်းလဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။အစ်စ်ပြန်ဖွဲ့လိုက်တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တမတော်ကာကွယ်ရေးဥစုချုပ်တို့နေပြည်တော်မှာဒီကနေ့ပထမဆုံးကြိမ်တွေ့ဆုံခဲ့ရမှာသတင်းရယူခွင့်ကိစ္စတွေကိုလည်းထက်သွင်းဆွေးနွေးခဲ့ကြတာပါ။အထူးသဖြင့်စစ်တပ်နဲ့ဆက်နွယ်တဲ့ကိစ္စတွေအတွက်သတင်းမီဒီယာရဲ့သတင်းရယူခွင့်တွေကိုဆွေးနွေးခဲ့ရမှာတက်မတော်ဘက်ကလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ကြောင်းပြောဆိုခဲ့တယ်လို့လည်းပြည်ထောင်စုအဆင့်ဖြစ်ခတ်တိုက်ခိုက်မှုရက်စဲဆိုင်ရာပူးရဲစောင့်ကြည့်ရေးကော်မတီ GMC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပိကပြောပါတယ
်မီဒီယာကောင်စီကတင်ကြတယ်ပြည်နယ်နဲ့တိုင်းနေမှာပြည်နယ်တိုင်းနေမှာသတင်းယူခွင့်နဲ့ပတ်သက်ပြီးတော့မှ contact person ထားပြီးဘူးဆိုပြီးပြောတာရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကတော့တိုင်းကနေတက်မတော်ဘိုင်းနဲ့ဆိုင်လို့ရှိရင်တိုင်းကနေဒါတွေကိုကျွန်တော်တို့ဟိုသတ်မှတ်ဖို့အတွက်စီစဉ်ထားပြီးတို့တော့လေခုနပြောတဲ့ဘယ်ကိုဆက်သွယ်ရမလဲဆိုတဲ့အပိုင်းလေးဒီမှာအဲကျွန်တော်လိုအပ်နေတာဖြစ်တဲ့အတွက်ဆက်သွယ်ရမယ့်ပုဂ္ဂိုလ်ကျွန်တော်ပဲသတ်မှတ်ပြီးပြီးဖြစ်ပါတယ်အဲအဲ့ဒီပုံမှန်ဘူးဒီကတော့ဆက်သွယ်လို့ရှိရင်အဲလိုအပ်တဲ့သတင်းတွေအချိန်မီရနိုင်မှာဖြစ်ပါတယ
်တက်မတော်သတင်းမှန်ပြန်ကြားရေးနဲ့ကောင်စီဝင်တွေရှေ့လာမှာတွေ့ဆုံပြီးသတင်းရခွင့်နဲ့ပတ်သက်တာတွေပြောဆိုသွားမှာဖြစ်တယ်လို့သက်ဆိုင်ရာနယ်လုံးဝင်ကြီးတွေကလည်းသိရှိတာတွေဖြည့်ကြားပေးဖို့တက်မတော်ကာကွယ်ဦးစီးချုပ်ကညွှန်ကြားသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲပတ်အတွင်းမှုတက်ကော်မတီကပြောပါတယ်
ဆိုတော့ဒီခုနှစ်မှာဒါမဲ့ဇန်နဝါရီလမှာဒီတက်မတော်လီမန်ထုတ်ပြန်ရေးဖွဲ့ဒုတိယဆုံးနိုင်တော်ဖွဲ့နဲ့ဒီဂျန်ကောမှာဂျန်မလုပ်ပြီးသားတယ်ဟိုသွေးနွေးပွဲဆိုမျိုးလုံးသွေးနွေးပွဲပေါ့အဲ့လိုမျိုးလုပ်ဖို့ဟိုသူညွန်ကြားပြင်မဲ့ဆိုတဲ့အမျိုးပြောတယ်နောက်တော့ဟိုနေမှာဟိုတက်ဆိုတော့တက်ပတ်တဲ့ဒီဒီဘီဂျန်ကိုဤသူပုံအဲ့မှာတခြားဖြစ်တဲ့ကိစ္စတွေဆိုတော့တက်ကနေရတုံးငယ်ဝင်ကြီးလိုမျိုးတွေသူတို့သိရှိတဲ့ကိစ္စပြီးနေတဲ့ကိစ္စမျိုးတွေဟိုသိ
ညီမနိုင်ငံရဲ့ဒရင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရိုက်တာဒရင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ရဲကိစ္စတွေကိုလည်းဆွေးနွေးမှုတွေမှာဒရင်းမီဒီယာကောင်စီကထည့်သွင်းဆွေးနွေးကြတာပါ။ရခိုင်ပြည်နယ်ကအခြေအနေတွေကိုဒရင်းရယူရင်နိုင်ငံတော်လိုအပ်ချက်အုပ်တွေနဲ့အရေးယူပြီးထောက်နှံခွင့်နဲ့ပြစ်ပေးခံထားတဲ့ဒရင်းနောက်နေရာရဲ့က 2016ခုနှစ်နှစ်စံပိုင်းနဲ့2018ခုနှစ်နှစ်စံပိုင်းတို့မှာလဲတက်မတော်ကာကွယ်ဥစည်းကြုံနဲ့တွေ့ဆုံခဲ့ပြီးသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ပြောဆိုဆွေးနွေးခဲ့တာရှိပါတယ်ခင်ဗျာ
အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019ခုနှစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုလော့မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်ရေးရေးအတက်အကြဘာတွေကြုံရရပါမလဲဆိုတော့ကိုဒီရိုရဲ့စီးနေရတိုင်းရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တွတ်တက်မှုတွေစုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမဲ့နေ့တဲ့အတွက်သောရရှင်တွေရဲ့မျှော်လင့်
ne, doshin ne, nganga ngari gu call you be, sato yame telephone number gu, jote bipu tane mare. Kurama pa when I need to rin in ele, imi neve pipi, ta fine neve pipi, piu ye imi lisa, bunnies@voanews.com gu, jote bipu tane lu, piu ye Facebook samina male, ma check with jote yita bipu tane mare.
ဒီနေ့ကတရားရည်လိုက်စီစဉ်ကကြိုးစားပါရစေ။ဒီနေ့ညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။
American Gagway Winji James Mattis Yarugani Nayura Melo Damra Donald Trump Gina Gabina Trabolare Winji Mattis Yet Sarega Jita Chadweya to Yarugani no Tralai Bon Yavare, Damra and Dinet Tunet Bora and Dure Gagway Winji Shi the Nello Yongji Adwe to Yarugani no Tral Delo Damrago Bebure Sare Majita Bare Syria Ma IS Dujarigo Chem Home Line Nanimo American Dadwe Yodo Melo Damra Trump Gina Gabina Dia Mabe Gagway Winji no Tral Dometan Trabolagaraba American Vidalzuna Mexico Nezama the Nine South Hole American Tamara Donald Trump down Sunni as the dollar Nabilian Bawine Soya Donzi Yai Donzi Ubri Django Outlook Doga Jada Riniga Deep Bare. A teller doma digni sabid of Mekweme Ubri Django, a teller doga of Bechame Lala Miani Bare, the Ubri Django Ludoma digni a dim of Yunaye, the Gauntinga Salu, a Soya Long and the two Lebam who yes I met in the Piani Bare. ပရင်နိုင်ငံရဲ့လေယာဉ်အဆင့်အတက်ဒုတိယအများဆုံးဖြစ်တဲ့ဒီဂက်ဒဝစ်လေဆိပ်ကိုဒီကနေ့မှကန့်သက်ချက်တချို့နဲ့ဖွင့်လိုက်ပါတယ်ဂက်ဒဝစ်လေယာဉ်ဝင်းပေါ်မှာပြန်တန်းနေတဲ့ဒရုန်းယာဉ်တွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစတင်တွေ့ရှိခဲ့တဲ့အတွက်လေယာဉ်ခီးစဉ်တွေရပ်ဆိုင်းခဲ့ရတာဖြစ်ပြီးတော့အားလိုက်ရဲ့ခီးသွားကြတဲ့ဒီထောင်ပေါင်းများစွာသောခီးစဉ်တွ ို့လေးလကျော်ရက်ဆိုင်ထားမယ်လို့ဆိုရစစ်တပ်ကကြေညာပါတယ်ဒီကာလအတွင်းနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တစ်ဖွဲ့ချင်းစီအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့ကြေညာပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မုံကပြောပြခဲ့တာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂဲဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျိုရူကထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.